လွန်ခဲ့တဲ့ဆယ်နှစ်လောက်ကစပြီးကချင်နဲ့ရှမ်းပြည်နယ်ကတရုတ်မြန်မာနေဆက်ဒေသတွေမှာဘိန်းကိုအစားထိုးတဲ့အနေနဲ့ရာဘာပင်တွေစိုက်ပျိုးပါတယ်။တွက်သမျှချက်ပေါင်ဈေးကိုတရုတ်ကဝယ်မှာမို့ရာဘာပင်စိုက်တာဟာအကျိုးအမြတ်အရှိဆုံးလို့ယူဆကြပါတယ်။ဒါပေမဲ့ရာဘာပင်စိုက်ပျိုးတိုင်းပြည်သူအတွက်အကျိုးရှိတာမဟုတ်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီလကနယ်သာလန်နိုင်ငံ Transnational Institute ကထုတ်ဝေတဲ့ရွှေတရိကန်နယ်မြေအခြေအနေစာအုပ်မှာဖော်ပြထားပါတယ်။အတပညာဘဟုတ္တအားနည်းရင်ရာဘာပင်လုပ်ငန်းဟာမျောလင့်တယ်လို့ဖြစ်ဖို့အလားအလာနေကြောင်း LNDO လာဟုအဖွဲ့ရဲ့ EPDATO Undercurrent စာဆောင်ကလည်းဖော်ပြပါတယ်ဒီကုမ္ပဏီတွေကယင်းဒီမြုပ်နှံလူသားရဲ့တိုင်းရင်းသားလက်နက်ကင်တွေအဖို့အခြားနီလာမရှိတော့တာရဲ့ဗမာစစ်အစိုးရကဗိမ့်မဲ့ဒေတာတုတ်ချင်တာရဲ့စတဲ့အကြောင်းတွေကြောင့်ရာဘာဂျန်တွေပေါ်ပေါက်လာပြီးမြို့ညံ့နဲ့ရာဘာပင်ကိုစိုက်မိရင်အကျိုးအမြတ်မရနိုင်ဘူးလို့ဆိုပါတယ်ဒီတော့တွင်အပြစ်ကရဆဲတဲ့အုပ်စုတွေကိုလက်နဲ့စွန့်ပြီးရွေးကောက်ပွဲဝင်ကြဖို့စီအစိုးရကတိုက်တွန်းနေတဲ့အတွက်ရှမ်းပြည်နယ်အရှိပိုင်းမှာနိုင်ငံရေးမတည်မငြိမ်ဖြစ်နေပြီးအချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သိရပါတယ်။ဒီနေ့အစောပိုင်းကအစိုးရတပ်နဲ့ဝတ်တပ်ဖွဲ့တွေပြစ်ချက်ခတ်ကြပါတယ်။ဝတ်ပြည်နယ်တွေးစီညင်ရွေးတပ်ဖွဲ့ဟာဗမာစီအစိုးရကိုအယုံအကြည်မရှိလို့လက်နဲ့စွန့်မှာမဟုတ်ဘူးလို့ဆိုပါတယ်။ဗမာစီအစိုးရကလည်းရှမ်းပြည်နယ်မှာတဖြည်းဖြည်းစစ်အင်အားတိုးချဲ့နေပြီးမကြခင်ကပဲမိုင်းဆက်ကိုတန်ကြက်ကစစ်ကားအစီး20ရောက်လာကြောင်းဇန်နဝါရီလတုရှမ်းအင်ဒီပင်ဒန့်စာဆောင်မှာဖော်ပြပါတယ်။ဒီလိုအခြေအနေတွေမှာတိုင်းရင်းသားလက်နက်ကိုင်ဗမာစစ်အစိုးရနဲ့တရုတ်စစ်ဘော်ရေးသမားတွေကရာဘာပင်စိုက်ပျိုးနေကြတာဖြစ်ပါတယ်
။ကမ္ဘာမှာရာဘာအများဆုံးသုံးတာတရုတ်ပြည်ပါ။ရာဘာထွက်ပင်မဲ့မလောင်ကားတဲ့အတွေ့အိန္ဒိချင်းနိုင်ငံတွေမှာရာဘာစိုက်ဖို့အားပေးပါတယ်။တရုတ်ပြည်အတွက်လာအိုမာရာဘာစိုက်တာအောင်မြင်လို့မြန်မာပြည်ကိုလာအိုလိုဖြစ်အောင်ကြိုးပမ်းနေပါတယ်။အစိုးရစီရင်စရာအရ2006မှာဧက9သိန်းကျော်စိုက်ပျိုးခဲ့ပြီး2008မှာနောက်ထပ်ဧက2သိန်းကျော်စိုက်တယ်လို့သိရပါတယ်။မြန်မာရာဘာကို15ရာခိုင်နှုန်းသာပြည်ရင်းမှာသုံးပြီးကြန်နာကိုတရုတ်မလေးရှားနဲ့စင်ကာပူကိုတင်ပို့ပါတယ်။ရာဘာလုပ်ငန်းဟာဝါတက်ဖွဲ့အတွက်ငွေရှာပေးလိမ့်မယ်လို့ယူဆပုံရပါတယ်။
ဝါခေါင်းဆောင်ဘော်ယူချန်းကစပြီးရာဘာလုံငန်းမှာယင်းနှီးမြုံနံပါတယ်ရာဘာတပင်ဆိုင်ရင်ရွာသားတဦးကဘတ်ငွေ၃ဘတ်လောက်ပေးတာမို့ဒေသခံတွေလုံးလုံးစီအကျိုးခံစားရပြီမဲ့ချက်ပေါင်ဈေးလို့ခေါ်တဲ့ရာဘာဈေးထွက်ဖို့9နှစ်စောင့်ရတာမို့အောင်မြင်မယ်မအောင်မြင်ဘူးဆိုတာကမ္မလို့မရနိုင်ပါဘူးရာဘာစိုက်ပျိုးရာမှာမျိုးကောင်မျိုးသားရဖို့အလွန်အရေးကြီးပါတယ်မျိုးကောင်နဲ့ရာဘာပင်ကအဖူးအညွန့်ကိုယူပြီးအပင်ပေါက်မှာဂိုင်းကူးဂိုင်းဆက်လုပ်ပြီးနိုင်ရင်အစီအမြတ်ထွက်တဲ့ရာဘာပင်ကိုရနိုင်ပါတယ်။ဒီနေရာမှာအတတ်ပညာဟာအရေးကြီးပါတယ်။မျိုးညံ့တဲ့ရာဘာပင်ကိုစိုက်မိရင်ခုနှစ်နှစ်ကြာမှချက်ပေါင်စည်းထွက်မထွက်သိနိုင်မှာဖြစ်ပါတယ်
။ဗမာစစ်ဘုံနဲ့တရုတ်ဖက်ဆက်လုပ်ပြီးရာဘာစိုက်တာလည်းရှိပါတယ်။တာချီလေးအရှိဘက်ကျိုင်းလက်မြို့နယ်မှာရာဘာစိုက်ဖို့စစ်ဘုံကအမိန့်ထုတ်တရုတ်ကငွေရင်းစိုက်ရွာသူရွာသားတွေကလှုပ်အားစိုက်ပါတယ်။စာချုပ်စာတမ်းမရှိဘဲနှုတ်ကရီကိုယုံကြည်ပြီးရာဘာစိုက်တဲ့လယ်သမားတွေဟာတရုတ်လက်အောက်ခံအလုပ်သမားဖြစ်သွားတာများပါတယ်။လောလောဆယ်အကျိုးခံစားရသူဟာဗမာစစ်ဘုံပါ။ဒါပေမဲ့တရုတ်စီကဘယ်လောက်ရတယ်ဆိုတာသိနိုင်မှုခက်ပါတယ်
။ရာဘာမင်းတွေများလာလေလေတောင်သူလယ်သမားတွေစပါးစိုက်တဲ့မြေယာလေးကြီးမြောင်းလာလေလေမှုဒေသခံတွေစာရွက်နေအခက်အခဲကြုံတွေ့ရပါတယ်။လာဟုပြည်သူစစ်ခေါင်းဆောင်တွေကလည်းတာချီလိမ့်နိုင်မိုင်းဆက်မြို့နယ်မှာရာဘာစိုက်ကြပါတယ်။ရာဘာပင်ပေါက်ကိုတရုတ်စီကဝေယူပြီးတပ်သားနဲ့ရွာသားကိုငွေပေးပြီးစိုက်ခိုင်းပါတယ်။ဗမာစစ်ဘုံနဲ့ဒေသခံအာဏာပိုင်တွေကလည်းရာဘာလုပ်ငန်းမှာငွေရင်းမြုပ်နှံပါတယ်။ရာဘာစိုက်သူများလေလေစိုက်စရာမြေနည်းလေလေမှုဒေသခံတွေသုံးစရာမြေလေကြီးမြောင်းလာပါတယ်။ယူနာအခြေဆိုင်ဟောင်ယူကုမ္ပဏီဟာမြမရာဘာလုပ်ငန်းမှာအကြီးဆုံးပါပဲ1995ကယူနန်ပြည်နယ်ကွန်မင်မှာတည်ထောင်ခဲ့တဲ့ကုမ္ပဏီဖြစ်ပြီး1998လောက်ကလေးကဗမာစစ်အစိုးရနဲ့စတင်ဆက်သွယ်သူဖြစ်ပါတယ်2004က2014အထိ10နှစ်အတွင်းတာချီလိပ်မြို့နယ်မှာရာဘာဧက2သိန်းခွဲစိုက်ပျိုးမှုဟောင်ယူကုမ္ပဏီကစီမံကိန်းချထားပါတယ်မိုင်းဆက်မှလည်းစိုက်ပျိုးခွင့်ရထားပါတယ်ဒီလိုလုပ်ပိုင်ခွင့်ရအောင်စစ်အာဏာပိုင်တွေကိုစစ်ကြီးဘယ်လောက်ပေးရတယ်ဆိုတာကိုတော့မသိရကြအောင်ပါခင်ဗျာ